2016အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်ကိုရှုံးခဲ့တဲ့ဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်လောင်းဖြစ်ခဲ့တဲ့ဟီလာရီကလင်တန်ဟာ2020ရွေးကောက်ပွဲမှာထရန့်ကဒုတိယသက်တမ်းကိုဝင်ရှင်ပြိုင်ဖို့စီစဉ်နေချိန်မှာကလင်တန်အနေနဲ့လက်မဲ့ဒီရွေးကောက်ပွဲမှာဝင်ရှင်ပြိုင်မှာမဟုတ်ဘူးလို့နယူးယောက်ကရုပ်သံတွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ်။သူ့အနေနဲ့ဝင်မရှင်ပြိုင်ပေမဲ့ယုံကြည်ချက်အတိုင်းဆက်လက်လုပ်ကင်ပြောဆိုသွားမယ်လို့လည်းပြောပါတယ်။လက်ရှိနိုင်ငံမှာဖြစ်ပျက်နေတာနဲ့ပတ်သက်လို့သူ့အနေနဲ့လွန်စွာစိတ်မချမ်းသာဖြစ်ရတဲ့အကြောင်းလဲကလင်တန်ကပြောခဲ့ပါတယ်။2020ရွေးကောက်ပွဲမှာနယူးယောက်မြို့တော်ဝင်မိုက်ကယ်ဘလူးဘတ်ကဝင်ပြိုင်မှာမဟုတ်ဘူးလို့အင်ကန်နေနှောင်းပိုင်းကပြောခဲ့ပြီးထရန့်ပြန်လဲရွေးကောက်မခံရအောင်ဒီမိုကရက်တစ်ဘက်ကကူညီသွားမယ်လို့သူကပြောခဲ့ပါတယ်။သမ္မတထရန့်နဲ့ဝင်ရှင်ပြိုင်မှုဒီမိုကရက်တစ်ဘက်ကကြီးညာမဲ့ဆင်းရဲကြီးမှာအမျိုးသမီးလွှတ်တော်အမတ်၅ဦးတို့ပါဝင်ကြတဲ့အပြင်ဗမောက်ပြည်နယ်ကအထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်လည်းပါဝင်ပါတယ်။ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒင်ကတော့သူ့မိသားစုကသူ့ကိုဝင်ပြိုင်ဖို့လိုလားပေမဲ့သူကတော့စဉ်းစားနေစေဖြစ်တယ်လို့ပြောပါတယ်။ဒီမိုကရက်ဘက်ကလောလောဆယ်ရှင်ပြိုင်ဖို့အမည်စင်ပေးထားတဲ့သူ၁၂ဦးရှိပါတယ်။